မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့ဖေဖော်ဝါရီလ၁ရက်နေ့ကတည်းကဖမ်းဆီးထိန်းသိမ်းခံထားရတဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုအလုံးမှုဆောင်အဖွဲ့အတွင်းရေးမှုအဖွဲ့ဝင်ဦးညာဝင်းဟာကိုဗစ် -19 ရောဂါနဲ့ဒီကနေ့မနေ့ပိုင်းကကွယ်လွန်သွားပြီဖြစ်ပါတယ်။ပါတီရဲ့ဥပဒေအထောက်အကူပြုအဖွဲ့ဝင်တာဝန်အပါအဝင် NLD စတင်တည်ထောင်ခဲ့တဲ့ကပါတီရဲ့ဥဆောင်မှုအခမ်းအနားအတီးတီမှာနှစ်ပေါင်းများစွာတာဝန်ယူခဲ့တဲ့ဦးညာဝင်းကွယ်လွန်သွားတဲ့အကြောင်းကိုတော့မဆုမြတ်လုံကပြောပြပေးပါမယ်ခင်ဗျာ။
NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုအလုံးမှုဆောင်အဖွဲ့အတွင်းရေးမှုအဖွဲ့ဝင်ဦးညာဝင်းဟာဒီနေ့ဇူလိုင်လ20ရက်နေ့မှာရန်ကုန်ပြည်သူ့စေယုံကြီးမှာကွယ်လွန်သွားပါတယ်။နေ့မနက်9:10ကအသက်86နှစ်အရွယ်ဦးညာဝင်းဆုံးပါသွားတာနဲ့ပတ်သက်လို့သူ့ရဲ့အကျိုးဆောင်ရှေ့နေတော်ဆန်းမာလာမြန်က VOA မြန်မာပိုင်းကိုအခုလိုအတည်ပြုပြောခဲ့ပါတယ
်။လက်နက်ကပြီးဆရာတော်ကြီးရဲ့တမားလို့ဆိုရတဲ့အားကြီးစားပြီးစိတ်ကြိုက်တဲ့အားကြီးပေါ့နော်။ဆုံးနေဒီနေ့မှာတော့နည်းနည်းသိကြအောင်တော့ကြာပြန်နည်းရလဲအဲ့လိုမျိုးပဲဆရာပြန်ပြန်တော့အစားအစာမှရမယ်ဆိုလို့ပြောတယ်။အဲ့ဒီဒီနည်းနည်းတော့စောင့်နေကြည့်လေးရနေတော့အဲ့ဒီနည်းနည်းလေးမှလောက်ဆရာသတိမရှိတော့လို့ပြောတာ။အမကုန်းနေနိုင်တယ်လို့တခါဖြီးဖြီးကိုပေါ်ကြည့်ကြည့်အဲ့လိုဆရာနည်းအသက်ရှင်နေတဲ့မောနေနိုင်တယ်ငါတခါပြန်ကြည့်ရတာကတော့အောက်ဒီကလုံးဝမရှိတော့ဘူးအသက်ရှင်နေတယ်။အဲ့ဒီမှာကနေချိုးပြီးပြန်တော့လာဆရာအုံးနေအင်ဂျင်ကျန်တဲ့ဆရာစာမန်ရမှာစာမန်ဖြစ်တယ်။စာမန်ကတမလို့ပြောနေသေးတာ။သူအောက်ဒီဂျင်ကိုဆွဲထုတ်တယ်ဒါနဲ့ဆရာမရဘူးတော့ဆရာအားကြီးမှဖြစ်မှာလား။အဲ့ကလေးကိုဆရာလို့ရတယ်တမျိုးပြီးတမျိုးအမှန်တော့ချိန်တိုင်းပါသေး။တွေးတည်ရဲ့ကလေးရ
NLD ရဲ့ဗဟိုပြန်ကြားရေးကော်မတီဥက္ကဋ္ဌလည်းဖြစ်ဗဟိုစည်းကမ်းထိန်းသိမ်းရေးအဖွဲ့ကောင်းဆောင်လည်းဖြစ်တဲ့ဦးမြောင်ဝင်းကိုစစ်တပ်အာဏာသိမ်းခဲ့ပြီးတဲ့နောက်စစ်ကောင်စီကဖမ်းဆီးခဲ့ပြီးအင်းစိန်ထောင်မှာအကျဉ်းချထားခဲ့ပါတယ်။အင်းစိန်ထောင်ထဲမှာကိုဗစ်ကရောဂါကူးစက်ခံရတဲ့အတွက်ရန်ကုန်ပြည်သူ့စေယုံကြီးအထူးချမှတ်ဆောင်မှာလွန်ခဲ့တဲ့၁၀ရက်လောက်ကပြောင်းရွှေ့ကုသမှုခံယူနေရင်းကကွယ်လွန်သွားခဲ့တာဖြစ်ပါတယ်။ဦးမြောင်ဝင်းဟာရန်ကုန်တက္ကသိုလ်ကနေ LLB ဘွဲ့ရရှိခဲ့ပြီးတဲ့နောက် 1980 ကနေ 1983 ခုနှစ်အထိဥပဒေဝန်ထမ်းအဖြစ်တာဝန်ထမ်းဆောင်ခဲ့ပါတယ်။1988ခုနှစ်အထိဥပဒေဝန်ထမ်းအဆင့်တတာဝန်ထမ်းဆောင်ခဲ့ပြီးနောက်ပိုင်းမှာတရားရုံးချုပ်ရှေ့နေဖြစ်လာခဲ့ပါတယ်။1990ပြည့်နှစ်ရွေးကောက်ပွဲမှာပေါင်မျိုးနယ်မဲဆန္ဒနယ်အမှတ်1ကိုစားပြုကိုယ်စားလှယ်အဖြစ်အနိုင်ရရှိခဲ့ပါတယ်။ဦးညာဝင်းဟာ NLD ဗဟိုဥပဒေအထောက်အကူပြုအဖွဲ့ဝင်တစ်ယောက်လည်းဖြစ်ပါတယ်။အရင်နဝတဆစ်အစိုးရလက်ထက်ဒေါအောင်ဆန်းစုကြည်နဲ့အကျယ်ချုပ်ကြနေစဉ်ဒေါအောင်ဆန်းစုကြည်ရဲ့အမှုတွေကိုလိုက်ပါဆောင်ရွက်ပေးခဲ့တဲ့ရှေ့နေတယောက်လည်းဖြစ်ပါတယ်။ဦးညောင်ဝင်းဟာ NLD ပါတီပြောခွင့်ရအဖြစ်နှစ်ပေါင်းများစွာတာဝန်ယူခဲ့သူလည်းဖြစ်ပါတယ်။စစ်တပ်အာဏာသိမ်းခဲ့ပြီးတဲ့နောက်ပိုင်းရွှေကောက်ခံ NLD ပါတီဝင်ထွက်တော်ကိုယ်စားလှယ်တွေနဲ့ဖွဲ့စည်းထားတဲ့ပြည်ထောင်စုထွက်တော်ကိုယ်စားပြုကော်မတီ CRPH ကိုထောက်ခံကြောင်းထုတ်ပြန်တဲ့ NLD ပါတီကြေညာချက်နဲ့ပတ်သက်ပြီးနိုင်ငံတော်တည်ငြိမ်အေးချမ်းမှုပြတ်ပြောင်းအောင်ဆုံးဆောင်မှုပုံမှန် 905 ခါခွေနဲ့တရားစွဲဖမ်းဆီးခံထားရခြင်းမှာကွယ်လွန်သွားခဲ့တာဖြစ်ပါတယ်။ဦးညဝင်းကွယ်လွန်တဲ့တဲ့ရင်တွေဝန်ထဲကြောင့်ထုတ်ပြန်နေကြတာမှာစံတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီကလည်း NLD ဗဟိုအလုံးမှုဆောင်ကော်မတီအတွင်းရေးမှုအဖွဲ့ဝင်ဗဟိုပြန်ကြားရေးကော်မတီဥက္ကဋ္ဌဗဟိုစည်းကမ်းထိန်းသိမ်းရေးအဖွဲ့ခေါင်းဆောင်ပြည်ထောင်စုဥပဒေဆိုင်ရာအထောက်အကူပေးရေးအဖွဲ့ဥက္ကဋ္ဌဦးညာဝင်းကွယ်လွန်တဲ့အတွက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီတက်ဆိုင်ရာမိသားစုဝင်တို့နဲ့ထပ်တူဝန်ထမ်းချောင်းထုတ်ပြန်ထားပါတယ်။